မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှာလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဆီယနာဒိမှုကိုဆက်ကျင်တဲ့ NLD အပါဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားတရက်ကိုဂျွန်လ3ရက်နေ့ကထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိအမှတ်ပြုထောက်ခံမှုရအောင်စ조사နေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲ၊မူဝါဒဘယ်လိုရှိသလဲ၊နောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘလို့ကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ။
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွာလာတာဖြစ်တဲ့နေချက်ဗြိတိရှားတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂါလီလူမျိုးတွေကိုအလုံးရင်းနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂါလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြဿနာကိုဖြေရှင်းဖို့စ조사ခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာနာရှင်ဥနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတရက်ပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်နေထိုင်သူတွေနဲ့အဲ့ဒီလူတွေကနေစဉ်သက်လာတဲ့သူတွေကတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိအမှတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလေတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်သလိုအခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်း2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကန့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာနာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွဲဆောင်ချမ်းပြုစုတဲ့စီမာထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအတိအမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိကပ်ပြီးပြဿနာကိုအကြမ်းဖက်ဖြေရှင်းတတ်လေတော့ဆီယနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာနာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့စ조사ခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာနာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမပြုသလိုအရင်ဆရာနာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီတွေလို့လည်းမသုံးနှုံးပါဘူး။ပြည်ပခပြဿနာနေအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ်
။ကိုဖီအာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်။ဒါပေမဲ့ပြဿနာဖြေရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသတ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစိုးရခန်းစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြဿနာပြေလည်စေရေးနီးလန်းတကျစ조사နေချိန်မှာအစားအဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နှင်းနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာရုံစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲအ ခုနောက်ဆုံးတော့အဲ့ဒီပြဿနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီ NUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြဿနာကိုပိုးပြီးလက်တွေ့ကျကျချိကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်အရင် NLD အစိုးရနဲ့ခြားနာတာက NUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲနောက်ထူးခြားချက်တစ်ခုကတော့အရင်ဆက်အာဏာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုစစ်ရာဇဝတ်မှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြင်ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖျက်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်။အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီတိနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်
။ဒီထက်ပိုပြီးရေးကြည့်တာကတော့ရွေးဉာဏ်ပြဿနာဖြေရှင်းရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစီရင်ခံစာအကြံပြုချက်တွေအပေါ်အခြေပြုအကောင့်ထဲပေါ်ခဲ့ရတာကနေအခုအဲ့ဒါတွေကိုသုံးသက်စရာအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး NUG အနေနဲ့ပြဿနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင့်ထဲပေါ်ဖြေရှင်းသွားမယ်လို့ဖော်ပြထားပါတယ်ပြောရရင် NUG ရဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အကောင့်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းယှဉ်ရင်အများကြီးကွာခြားသွားခဲ့ပြီဖြစ်သလိုပိုပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပိုပြီးနှိစက်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့မျှော်လင့်ရကြောင်းပါ